အိန္ဒိယနိုင်ငံအရှေ့ပိုင်းမြန်မာနဲ့နယ်စပ်ချင်းကပ်နေတဲ့မဏီပူပြည်နယ်ထဲမှာမိတဲလို့ခေါ်တဲ့ကတဲလူမျိုးတွေတန်းကူကီတွေကြားဖြစ်ပေါ်နေတဲ့အဓိကယုံနေကြောင့်မတိမငင်ဖြစ်နေခြင်းပါပဲမြန်မာနိုင်ငံဘက်ကနေအိန္ဒိယနဲ့ဝင်ရောက်လာသူတိုင်းကိုအစိုးရကနေဇီဝဆိုင်ရာအထက်လက်မှတ်တမ်းတွေကောက်ယူဖို့လုပ်နေတယ်လို့စက်တပင်းနေသတင်းတွေမှာဖော်ပြပါတယ်ပြောင်းရွှေ့အခြေချလာသူတွေအတွက်ဒီလိုအထက်လက်မှတ်တမ်းကောက်ယူမှုကနေနောက်မှာသူတို့ကိုအိန္ဒိယနိုင်ငံသားဖြစ်ခံယူလို့မရအောင်တတ်မှတ်ထားတဲ့လက်တယ်မခံသူများဆိုင်ရာဆင်းရဲတဲ့ထည့်သွင်းဖို့လည်းဖြစ်ပါတယ်ဒီလိုနိုင်ငံသားဖြစ်လက်ခံမခံတဲ့ဆင်းကောက်ယူမှုနဲ့အတူအိန္ဒိယအစိုးရရဲ့အိန္ဒိယမြန်မာနိုင်ငံနယ်စပ်တချို့နယ်စပ် CEO ကာယာမဲ့စီမံကိန်းကလည်းလက်ဆက်တတ်တော်မှာဖြစ်ပါတယ်အခုချိန်ထိကာယံပီ CEO အရှေ့က6မှန်ကျော်ရှိနေပါတယ်။တက်နိုင်များအမြန်ပြီအောင်လုပ်ဖို့ဒီစီမံကိန်းတာဝန်ယူလုပ်နေတဲ့ကုမ္ပဏီတွေကိုအစိုးရကညွှန်ကြားပါတယ်။ Cookie တွေဟာမြန်မာပြည်ဘက်ကနေတရားဝင်လိုက်ပြီးတော့မဏိပူတက်တောင်းမျိုးတွေကိုပိုင်စီးတယ်လို့ကတဲ့တွေကဆွဆွဲပြီးမဏိပူမှာလူမျိုးစုနှစ်ခုကြားအဓိယုံနေဖြစ်ပေါ်နေတာလက်နဲ့ချိန်နေပါပြီ။ Cookie တွေကလည်းသူတို့မှာနိုင်ငံသားဖြစ်ကြောင်းစည်စည်တမ်းရှိတဲ့အတွက်တရားဝင်လာရောက်တယ်ဆိုတော့ပြောတာဟာလက်ပြားမှုလို့ပြောပါတယ်။ဇန်နဝါရီလထဲမှာမြန်မာနိုင်ငံကနေတရားမဝင်လာရသူက900ကျော်ရှိနေတယ်လို့မကြသေးခင်ကပဲမဏိပူအစိုးရကသတင်းထုတ်ပြန်ပါတယ်။အခုလိုတရားမဝင်လာသူတွေကြောင့်ကျုံရတဲ့နိုင်ငံတကာတုံ့ပြန်မှုတွေပြန်လက်ရှိပြည်နယ်တွင်တရားဥပဒေစိုးမိုးမှုရိုက်ခတ်တဲ့အတွက်ဒီကိစ္စကိုဂရုစိုက်ကံကြွယ်ဖြေရှင်းမယ်လို့လည်းပြောပါတယ်။